ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုတွားရောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဖျက်လိုက်ပါတယ်။ခီးစဉ်နဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစီအစဉ်ကိုဖျက်လိုက်ကြောင်းကြာစာပေးနေတဲ့ကောင်ရန်အချိန်မတန်ခင်တူတာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။လန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ချရောင်းပြီးနေရာသစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့အစီအစဉ်ကိုသဘောမကျသလိုတန်ရုံတစ်ခုလည်းဖျက်ယိုးဖျက်ဖွင့်လှစ်မပေးချင်တာကြောင့်အစီအစဉ်ကိုဖျက်လိုက်တာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်ဒါပေမဲ့တကယ်တော့အမေရိကန်တန်ရုံ website ရဲ့ဖော်ပြချက်အရတန်ရုံတင်စားလုပ်မဲ့နေရာကိုအမေရိကန်ဆိုရက2008ခုနှစ်မှာဝယ်ယူခဲ့တာဖြစ်ပြီးသမ္မတဟောင်းအိုဘားမားကတော့2009ခုနှစ်ဇန်နဝါရီလကျမှတရားဝင်သမ္မတတာဝန်ယူခဲ့တာပါဖေဖော်ဝါရီလကုန်လောက်မှာတောင်းရောက်ဖို့စီစဉ်ထားတဲ့သမ္မတထရန့်ရဲ့အလို့သဘောခီးစဉ်အတွင်းမှာတော့အမေရိကန်တန်ရုံတစ်ခုဖွင့်လှစ်ပေးဖို့မျှော်လင့်ထားသလိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံမှုရှိပေမဲ့ရည်တိကျကြေညာခဲ့တာမျိုးတော့မရှိပါဘူးဗြိတိန်နိုင်ငံကဒီနေ့မှာတော့သမ္မတထရန့်ရဲ့ခီးစဉ်ဟာနိုင်ငံတော်ခီးစဉ်ဖြစ်ကနေအလို့သဘောခီးစဉ်ဖြစ်အဆင့်လျှော့ချထားတဲ့အတွက်ဘီယင်မာကြီးနဲ့လည်းတွေ့ဆုံနိုင်မှာမဟုတ်တယ်လို့တခန်းတနားနဲ့အထူးခွင့်ရခံစားရမှာမဟုတ်တာကြောင့်မချင်မနှက်ဖြစ်နေတာလို့ဖော်ပြနေကြပါတယ်